မြန်မာဆက်တူပါဝင်တဲ့ Intel Set 39 ဂျိုတူကို2019ဩဂုတ်လ9ရက်နေ့မှာကမ္ဘာပတ်လမ်းထဲကိုလွှတ်တံနိုင်ခဲ့ပါတယ်။ဒီဆက်တွေဂျိုတူရဲ့အလုပ်လုပ်ပုံကို NASA သိပ္ပံပညာရှင်ဒေါက်တာပရိသတ်တင်ကပြောပြပေးမှာပ
ါ။မြန်မာဆက်တူ Intel Set 39ကတော့ဝေးလံတဲ့အရောက်ပေါင်နေတဲ့ဒေတာတွေမှာဆက်တွေ့ရေးကောင်းမွန်စွာရဖို့ဒါတင်တာဖြစ်ပါတယ်။ဒီဆက်တွေ့ရေးဂျိုတူတင်တဲ့အတွက်transponder လို့ခေါ်ရလေအဲဂျိုဒူထဲမှာပါတယ် PC တကူတော့เนาะအဲ့ဒီဟာကကဘာမြေမျက်နှာပြင်ကိုပြန်ပြီးလွှင့်ရတာပါဆက်တွေ့ဂျိုဒူမှာပါတယ်ဆိုတော့ဂျိုဒူကိုလမ်းမှန်အောင်တင်ပေးဖို့အတွက်လိုအပ်တဲ့ဒုံးရင်အသေးလေးလိုဟာမျိုးလေးတွေ electronic PC တွေအများကြီးပါပါတယ်ထိန်းကြောင်းနဲ့ဆက်အဲ့ဒါနဲ့ပါပါနောက်ပါဂျိုဒူ operate လုပ်ဖို့အတွက်ဆိုလို့ရှိရင်သူ့မှာပါဝါလို့တယ်ဒါကြောင့်သူ့နဲ့တွဲရဲ့ solar အချက်ကြီးတွေအများကြီးထည့်ပေးပြီးတော့အပေါ်လဲရောက်သူဖြန့်ထုတ်လဲရပါတယ
်ကမ္ဘာပတ်လမ်းကြောင်းထဲမှာလဲပတ်နေတဲ့ဂျိုဒူအတွက်လိုအပ်တဲ့ပစ္စည်းတွေထဲမှာအရေးအကြီးဆုံးကအတွင်းဆက်စိတ်ပိုင်းဖြစ်တဲ့ transponder ဖြစ်ပါတယ
်အဲ့ transponder အဓိကအောက်ဘက်ကမ္ဘာမြေမျက်နှာပြင်ကနေပြီးတော့ဆက်သွယ်ရေး data တွေရုပ်မြင်သံကြား data တွေ Facebook သုံးတဲ့အခါကျရင်ပို့လိုက်တဲ့ဟာ telephone ဆက်တဲ့ဟာတွေအကုန်လုံးကိုသူကအပေါ်တင်လဲရပါအဲ့ဒါ uplink လို့ခေါ်တာ uplink downlink ပေါ့နော်အပေါ်တင်ပေးလိုက်တဲ့ချိန်နှုန်းရယ်အောက်ကပြန်လွှတ်တဲ့ချိန်နှုန်းရယ်ကွာပါတယ်တင်လိုက်တဲ့ဒီ data တွေကိုအပေါ်မှာဖစ်လိုက်ရပါတယ် frequency တွေကို filter လုပ်တယ်လို့ခေါ်ပါတယ်အဲ့ဒါ band pass filter လို့ခေါ်တယ်အဲ့ဒီ PC ပါတယ် amplifier ဒီအတန်ချဲ့ဆက်လို့ဟာမျိုးသူကတော့အတန်ချဲ့တာမဟုတ်ဘူးစွမ်းအင်ကိုအမြိုင်နှင့်တင်ပေးလိုက်တယ်ညင်တင်ပေးလိုက်ပြီးတဲ့အခါကျတော့မှသူ့ရဲ့ကြိမ်နှုံးကိုနောက်တစ်ခုပြန်ပြောင်းလိုက်တယ်ပြောင်းလိုက်တဲ့အတွက်ဒီ downlink ပြန်ဆင်းလာတဲ့ကြိမ်နှုံးကအောက်ကနေပထမတင်ပေးလိုက်တဲ့ကြိမ်နှုံးနဲ့မတူဘဲနဲ့အောက်ကိုပြန်ပြီးတော့ရောက်လာပါအဲ့တော့တနေရာတိုင်းကနေပြီးတော့ station တစ်ခုကနေတင်လိုက်တဲ့ဟာဂျူဒူပေါ်ရောက်သွားတယ်ဂျူဒူကနေပြန်ပြီးအောက်ကိုပြန်ဖြန့်လိုက်တဲ့အခါကျလို့ရှင်တနိုင်ငံလုံး data ကြီးတစ်ခုလုံးကိုပြန်ဖြန့်ပေးရတဲ့အတွက်သူ့မှာအဲ့ဒီစွမ်းအင်မြင့်နဲ့ amplifier set ဆိုတာရှိကိုရှိရတယ်။ချိန်နှုံးပြောင်းပေးတာ၊ချိန်နှုံးကိုသတ်မှတ်တာ၊ဗေဗီဒီယိုအချက်လက်ကိုဘလို့လွှင့်တဲ့ဆိုတဲ့ဟာပေါ့မူတည်ပြီး C band တို့ KU band ပေါ့နော်အခုဒီ satellite မှာနှစ်ခုတုံ
းဆက်သွယ်ရေးဂျိုရူတွေမှာတုံးနေရှိတဲ့ band line က3မျိုးရှိပါတယ်။ KA band, KU band နဲ့ C band တို့ဖြစ်ပါတယ်။ KA band ဟာချိန်နှုံးအမြင့်ဆုံးဖြစ်ပြီး downlink အတွက် 20 GHz နဲ့ uplink အတွက် 30 GHz လောက်ရှိပါတယ်။KU band ကတော့ downlink အတွက် gigahertz 17နဲ့12ဝန်းကျင်လောက်ရှိပြီး uplink အတွက်ဆို14 gigahertz လောက်နဲ့လွှင့်တာပါသူက antennas အသေးလေးတွေနဲ့ပါသုံးနိုင်ပါတယ် C band ကတော့ချိန်နှုန်းအနှိမ်ဆုံးဖြစ်ပါတယ် downlink အတွက်ချိန်နှုန်းက34 gigahertz လောက်နဲ့ uplink အတွက် 6 gigahertz လောက်ပဲရှိပါတယ်သူက area အခြေကြီးအတွက်သုံးနိုင်တယ်လို့မိုးသီးထန်စွာရွာတာလိုမျိုးရာသီဥတုဆိုရင်လည်းသုံးနိုင်ပါတယ်
ဒီပင်အားဆိုလို့ရှိရင်သူကရိုးရိုးကျွန်တော်တို့အတန်ဖိုင်ပို့တာအတန် data ပို့တာရိုး data အချက်လက်တွေပို့တာအဲ့ဒါနဲ့ကိုအသုံးများပါတယ် cellular phone ခေါ်တာတို့ဘာလို့ညာတို့ဆိုလို့ရှိရင်စီပင်နဲ့တုံးတယ်ဒါပေမဲ့ video file ပို့တယ် Skype နဲ့ video လုပ်တယ်ဘာညာဆိုလို့ရှိရင်များတော့အပြင်သူတို့ KU ဘဲနဲ့တုံးလေးရှိပါတယ်ဗမာပြည်အတွက်စီပင်ဆိုလို့ရှိရင် 50 dB watt ပေါ့နော် dB ဆို decibel ပေါ့နော် dB wattဒါမှမဟုတ်လို့ရှိရင် watt အားတသိန်းလောက်အထိကိုပမာဏများတဲ့ watt နဲ့သူတို့လွှင့်ပေးလို့ရပါတယ်။ KU band ကြတဲ့အခါကျသူတဲ့အဆအတန်များပါတယ်။ watt အား8သိန်းလောက်အထိရှိတဲ့ transponder တွေသုံးတာဖြစ်ပါတယ်။အဲ့တော့ watt အားမြင့်လေဆက်သွယ်နိုင်တဲ့နှုံးရနိုင်တဲ့နေရာအဲ့ဒါတွေကပို့ပြီးတော့အများကြီးလွှင့်နိုင်လေပေါ့
။ uplink နဲ့ downlink အလုပ်လုပ်ပုံကိုကြည့်အောင်ပါ
uplink ဆိုတာပါလဲဆိုလို့ရှိလို့ရှင်ကျွန်တော်တို့ဒီ satellite station ရှိတယ်ပေါ့เนาะဒီအောက်က station ကနေဂျိုဒူရှိကိုဗီဒီယိုတို့အတန်ဖိုင်တို့တယ်လီဖုန်းပြောတာပဲဖြစ်ဖြစ်ပေါ့เนาะအဲ့ဒါကိုဂျိုဒူရှိကိုတင်ပေးလိုက်တဲ့ဟာကို uplink လို့ခေါ်ပါတယ်အဲ့ uplink ကတင်ပေးလိုက်တဲ့ frequency ပေါ့เนาะချိန်နှုန်းက C band ဆိုလို့ရှင် 4 GHz KU band ဆိုလို့ရှင် 15-20 GHz တောင်းနဲ့တင်ပေးလိုက်တယ်အပေါ်ရောက်တဲ့အခါကျတော့အဲ့ဒီဟာကိုပေါ့နော်လိုင်းတာတာတို့ချိန်နှုံးပြောင်းတာတို့နောက်ပြီးတော့ပါဝါအများကြီးတင်ပေးလိုက်တာပေါ့နော်အဲ့ဒီဟာတွေကိုအဲ့ဂျိုဒူမှာရှိတဲ့ transponder ဆိုတဲ့ set ကနေအကုန်လုံးအလုပ်လုပ်လုပ်ပြီးတော့ချက်ချင်းပြန်ပို့လိုက်တဲ့အခါကျရင်အောက်ကိုပြန်ဆင်းလာတဲ့ပြန်ပို့လိုက်တဲ့ဟာကို downlink လို့ခေါ်တယ်နော်အဲ့ downlink ကြလို့ရှိရင် frequency တစ်မျိုးနဲ့ပြန်သွင်းပေးပါအဲ့တော့ frequency နှစ်ခုချိန်နှုံးမတူတာတခြားကြောင့်မဟုတ်ဘူးသွင်းတဲ့အခါနဲ့ဖမ်းတဲ့အခါနဲ့က frequency ကွဲသွားမှထားတဲ့ဟာတိတိကျကျရနိုင်တယ်မရောထွေးဘူးပေါ့နော်အဲ့ဒီဟာလည်းပါပါတယ်
အခုလွှတ်တင်လိုက်တဲ့ Intel Set 39 နဲ့ဆိုမြန်မာနိုင်ငံရဲ့ဆက်သွယ်ရေးစနစ်ဘယ်အတိုင်းတာထိတိုးတက်လာနိုင်ပါသလဲ
။ဒါဆက်သွယ်ရေးကျူတူလေ communication satellite ဆက်သွယ်ရေးကျူတူဖြစ်တဲ့အတွက်လောလောပြောလို့ရှိလို့ရှိရင်telephone line ပြတ်ပြတ်သွားတယ်ကြားရသလားမကြားဘူးလားကြားရတယ်ဆိုပြီးပြန်ပြန်တယောက်နဲ့တယောက်អော်နေကြတယ်လေအဲ့ဒါ line မမိဘူး line မမိဆိုတာထုတ်ပေးနိုင်တဲ့နှုန်းပေါ့နော်ခုနကျွန်တော်ပြောလို့လေ 50 dB watt တို့ပါတို့အဲ့လောက်ထိနှုန်းမရှိဘူးအဲ့ဒါအဲ့အတွက်နောက်တစ်ခုကပါလဲဆိုသူများနိုင်ငံကနေလှမ်းယူရတဲ့ဂျိုတူဖြစ်တဲ့အတွက်ကျွန်တော်တို့ရှိကိုရောက်တဲ့ strength ကအင်အားတိတ်မရှိခုဆိုလို့ရှိရင်အဲ့ဒီဂျိုတူကနေဗမာပြည်ကိုကျန်ထားတဲ့ transponder ဓာတ်ရိုက်ကိုပမာပြေပေါ်ရောက်နေတဲ့အတွက်သူကစွန့်ရင်အများကြီးမြင့်နေချိန်နှုံးအမြင်ကြီးနဲ့ဘယ်နေလဲအများကြီးထွက်လို့ရတဲ့အခါကျတော့တည်ရင်အချက်လက် data TV အစီအစဉ်တွေကိုဗျိုင်းတူလွှင့်နိုင်တဲ့အဲဒါအပြင်ကျမကြီးအတွက်တုံးမယ်ဆိုလို့ရှိရင်ခုနခွဲစိတ်ကုသနေတဲ့ဟာဟိုတခါတည်းဟို live ပေါ့နော်ချက်ချင်းဒီမှာခွဲစိတ်ကုသနေတဲ့အချိန်မှာပဲဟိုဘက်တခြား data တစ်ခုမှလည်းဒီခွဲစိတ်ကုသမှုတစ်ခုကိုဗျိုင်းတူတင်လို့ရတယ်အတူတူလုပ်လို့ရတယ်စာတင်တဲ့နေရာမှာအဓိကကတော့ဗဟုသုတဖြန့်တဲ့နေရာမှာအကောင်းဆုံးပေါ့နော်ဒီလိုပေါ့နော်တိတ်ဆွမ်းအင်မြင့်နဲ့ satellite သုံးမှတာလည်းဒီလိုဂျိုတုများသုံးမှတာလည်းပို့ပြီးတော့ထီရီယာကိုရှိမယ်ဝေးလံဖောင်တည်တဲ့ data တွေကိုတရင်အချက်လက်တွေ information တွေ video တွေအကုန်လုံးရောက်နိုင်တယ်ဆိုတဲ့အခါကျတော့ဟိုအများကြီးအသုံးဝင်ပါတယ
်ဒါအပြင်မြန်မာနိုင်ငံအတွက်အရေးပါတဲ့ electronic band စနစ်တာမကတရင်နဲ့ဖြောပြေးအစီအစဉ်တွေကိုနိုင်ငံတကာလှလှမ်းမြောင်လှုပ်ပေးနိုင်တော့မယ်ဆိုတာကိုတင်ပြရင်ဒီတရင်ပတ်အတွက်သိပ္ပံနဲ့ဤပညာကဏ္ဍကိုဒီမှာပဲရန်လာလိုက်ပါရစေ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်